bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice any longer, 'cause you deepen the conviction in my soul.
日本巴拉西耶尼金巴布西军他的 ထူးထူးရေကောက်ပွဲကြီးမှာပါဝင်ရှင်ပြိုင်မဲ့နိုင်ငံရေးပါတီပေါင်း96ခုနေနဲ့တက်ဆိုင်ရာပါတီတွေကနေပါဝင်ရှင်ပြိုင်မဲ့96လောင်းရည်ရဲ့ချင်းကိုမြို့သားရေကောက်ပွဲကော်မရှင်ထံကိုတင်သွင်းခဲ့ကြပြီးဖြစ်တယ်လို့စီစစ်မှုကိုဆောင်စားနေကြတဲ့အချိန်လေးဖြစ်ပါတယ်ခုလိုတင်သွင်းရမှာစီဝင်စားပွဲရတစ်ခုကတော့တက်ဆိုင်ရာပါတီတွေတင်သွင်းတဲ့96လောင်းရှင်းမှာအမျိုးသမီးတွေဘယ်နေရာကိုင်းနှုန် ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ပြပေး ကျွန်တော်တို့ကတော့ဒီနေ့ကိုစီလောင်ရွေးကောက်ပွဲတွေပါဝင်ရှင်ပြိုင်မဲ့ကိုစီလောင်တွေရွေးချယ်စဉ်ကတော့အရေးချင်းတူရင်အမျိုးသမီးတွေလူငယ်တွေကိုဦးစားပေးရွေးချယ်မယ်ဆိုတဲ့ပေါ်လစီကိုကြေညာခဲ့တာဖြစ်ပါတယ်။လက်ရှိတင်သွင်းတဲ့ကိုစီလောင်စီးကိုထုတ်ပြန်ရမှာတော့အမျိုးသမီးကိုစီလောင်ရေးတွဲဟာ 59ရာဂိုင်းနှုန်းရှိတာတွေ့ရပါတယ်။တစ္ဆာညာလို့ဒုက္ခခေါ်တဲ့တိုင်းရင်းသားစီလုံးညီညွတ်ရေးပါတီရဲ့ကိုစီလောင်စီးမှာတော့ 96ဦးကအမျိုးသမီးတွေဖြစ်ကြတဲ့အတွက်ဆယ်တက်သမလေးရာဂိုင်းနှုန်းအမျိုးသမီးတွေဖြစ်တယ်လို့ဆိုရမှာပါ။အမျိုးသမီးအများစုနဲ့ဖွဲ့စည်းထားတဲ့မွန်အမျိုးသမီးပါတီအနေနဲ့ကတော့ကိုစီလောင်၄ဦးကသာတင်သွင်းနိုင်ပြီး
NLD အဖွဲ့ဝင်ဟောင်းတွေနဲ့ဖွဲ့ထားတဲ့ဝန်တန်းမှုဒီမိုကရက်တစ်ပါတီကတော့အမျိုးသမီးဆက်ရှိဦးကိုစီလောင်၄ဦးလို့ရှိရမှာဒေါ်ညိုညိုတင်းကပဟံဒေါ်မြတ်နုခိုင်ကဖြူဒေါ်ခင်တန်းအေးကပင်တရာနဲ့ဒေါ်နတ်မြတ်စိန်ကတင်းဒီတို့ကဝင်ရောက်ရှင်ပြိုင်မှုရှောက်ထားကြတယ်လို့လည်းသိရပါတယ်။ခုလို 2015ခုနှစ်နိုင်ငံရေးမှာစိတ်ပါဝင်စားမှုငယ်ပါလူလားလို့မေးစရာရှိပါတယ်။ဒါကြောင့်အမျိုးသမီးတွေနိုင်ငံရေးမှာစိတ်ပါဝင်စားမှုဟာဘယ်လောက်အရေးကြီးပါသလဲ။တချိန်ကနိုင်ငံရေးအကျဉ်းသားတွေဖြစ်ခဲ့ပြီးအမေရိကန်နိုင်ငံသားရေးဌာနကချီးမြှင့်တဲ့အမျိုးသမီးသူရဲကောင်းစုကိုရရှိထားတဲ့အပြင်လက်ရှိရန်ကုန်နိုင်ငံရေးသိပ္ပံကျောင်းကိုဖွင့်လှစ်ထားသူမတ်ဇီမာအောင်ကတော့
NLD
ပါတီရန်ကင်းမြို့နယ်ကဝင်ရောက်ရှင်ပြိုင်မှုစီးရင်တင်ခံထားရသူဖြစ်ပါတယ်။အမျိုးသမီးများနိုင်ငံရေးမှာစိတ်ပါဝင်စားမှုရှိဖို့အရေးကြီးတဲ့အကြောင်းသူတစ်ချိန်ကပြောခဲ့တာကိုပြန်ပြောင်းတင်ပြလိုပါတယ်။အခုကျမတို့မြန်မာနိုင်ငံမှာဆိုလို့ရှိရင်မျိုးသမီးတို့ဟာ50ရာခိုင်နှုန်းကျော်ရှိတာကိုသတ်တွေ့ရတယ်။ဒါကြောင့်ဒီမိုကရေစီစနစ်မှာကျန်းမာအပြင်ကိုလူများစုရဲ့အတန်ကိုအနေဆုံးဆင်တ
တလေမျိုးတွေနိုင်ငံရေးသမားမျိုးတွေကိုတာပွေချင်းကပ်ပြီးတော့အားပေးတဲ့နဲ့ထိုနည်းတူစွာကိုယ်တိုင်ကိုကိုစားပြုနိုင်မှုလဲလောအားပေးတင်တယ်လို့ဟိုကျွန်တော်ကတော့ထင်တယ်ထို့သဖြင့်တော့နိုင်ငံရေးကိုမျက်ခြေမပြတ်စေချင်ပါဘူး2015မှာရွေးကောက်ပွဲရှိမှမဟုတ်ပါဘူးရွေးကောက်ပွဲမရှိတဲ့အချိန်ကာလမှာလဲမျိုးသမီးတွေဟာနိုင်ငံရေးအသိအတိရှိရှိနဲ့ပို့ပြီးတော့ဒီကိုနိုင်ငံရဲ့အရေးကိုလူဖွဲ့စည်းရဲ့အရေးကိုနားဆွင့်တဲ့အချင်းကပ်တဲ့လို့ကျွန်မအတန်ပေးတယ
်။ခရင်းမြန်မာနိုင်ငံမှာအမျိုးသမီးတွေအတွက်အရေးကြီးဆုံးလူလားချက်တရားဘာတွေလို့မြင်ပါလဲရှင
်။ဒီအမျိုးသမီးတွေအတွက်ဒီအဓိကလိုအပ်ချက်ကတော့တို့ကတို့ရဲ့မိသားစုသားသမီးတွေရဲ့ပညာရေးပိုကောင်းလာတာကိုမြင်ချင်တယ်။ထို့နည်းတူသာပဲအမျိုးသမီးတွေကိုနိုင်လဲလုံနိုင်ကန်နိုင်တဲ့အဝင်ငွေကောင်းတဲ့သူတို့မိသားစုကောင်းကောင်းမွန်မွန်မိသားစုကျန်းမာရေးပညာရေးကိုပို့ပြီးတော့ကောင်းကောင်းမွန်မွန်ဖန်တီးပေးနိုင်မယ်ပြီးသွားရဲ့အခွင့်အလမ်းပညာရေးအခွင့်အလမ်းတွေကိုရလို့ရှိရင်တော့ဒါသူတို့လူဖွဲ့စည်းအတွက်ကောအမျိုးသမီးစုအတွက်ကောပို့ပြီးတော့ကောင်းမွန်တဲ့ဒီအနေအထားတကူဖန်တီးနိုင်မယ်လို့ဟုတ်ကဲ့ညောင်းလဲပ
ါဒါမဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့မရန်ကုန်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားဖြစ်ဝင်ရောက်ရှင်ပြိုင်မဲ့သူကတော့ဒေါက်တာဒေါ်မီဝင်းမြင့်ဖြစ်ပါတယ်သူဟာ2012ကြားဖြတ်ရွေးကောက်ပွဲတုန်းကလည်း အဲ့ဒီမြို့နယ်ကပဲရွေးကောက်ခံခဲ့ရသူဖြစ်ပါတယ်။မြို့သမီးများနိုင်ငံရေးမှာပါဝင်လှုပ်ရှားမှုအရေးကြီးတဲ့အကြောင်းထိုစဉ်ကသူပြောခဲ့တာကိုလည်းမှတ်တရတင်ပြလိုပါတယ
်။အစိုးရတွေကမြို့သမီးတွေရောက်လာပြီဆိုရင်မြို့သမီးတွေရဲ့အခွင့်အရေးတွေကိုအမျိုးသားလှုပ်ရှားမှုစီစဉ်တင်ပြတာရဲ့အရေးတို့အမျိုးသမီးတွေကတင်ပြတာဟိုပို့ပြီးတော့လည်းပြည်စုံမယ်ပို့ပြီးတော့လည်းတဘာဝကြမှာပါတော့။အမရဲ့အမြင်ကတော့ဟိုလွတ်လပ်ရေးမတိုင်ခင်ကတော့ဟိုတခင်မကြီးတာရီကလွတ်လပ်ရေးအတွက်ဖက်ဖက်ကအရန်ကျူးစားခဲ့ကြတာပေါ့သူနိုင်ငံရေးကိုပို့ပြီးစိတ်ဝင်စားခဲ့ကြတာပေါ့နော်လွတ်လပ်ရေးအတွက်ဆိုတော့လွတ်လပ်ရပြီနောက်ပိုင်းမှာတော့မရခင်တဲ့ဆိုင်တော့နည်းနည်းလေးအေးဝါလို့ခေါ်ရမှာပေါ့နော်ကိုယ့်ရဲ့ဒီမိသားစုစောင်းနေရပါပဲလူသမီးတွေရှိနေကြပေါ့ဒီနောက်ပိုင်းမှာပမာပြန်ပြီးတော့အမျိုးသမီးတွေကနိုင်ငံရေးကိုပို့ပြီးစိတ်ဝင်စားလို့ကြွလာဆိုကျွန်တော်ရှိလေးလုံးအရေးကြီးမှကြတာလည်းကြတော့အမျိုးသမီးတွေကဒါအများကြီးပဲထွက်လာကြဒီထက်ပို့ပြီးတော့ဖြစ်လာတာတော့ကျွန်တော်ဒီ90ခုနှစ်နောက်ပိုင်းမှာကိုယ်ရအကုန်ယုံကြည်ကြတော့နိုင်ငံရေးလှုပ်ဆောင်တဲ့သူတွေအများကြီးအဖန်ခိုင်တဲ့ကမာကျွန်တော်အမျိုးသမီးတွေကနိုင်ငံရေးအကျဉ်းသားတွေရဲ့မိခင်တော်လည်းကောင်းဖွားဒီတော်လည်းကောင်းတားကျွတ်တာဖြစ်တဲ့ကြတဲ့ကမာကျွန်တော်ကဒီထောင်စားတောင်းတောင်းနဲ့နိုင်ငံရေးမှာပို့ပြီးတော့စိတ်ဝင်စိတ်ဝင်လာတာကြတယ်ပို့ပြီးတော့ပါဝင်လာတယ်အဲဒါရုံးကလာဆိုတော့လေနောက်ပိုင်းမှာဆိုရင်ကြည့်လိုက်မယ်ဆိုလို့ရှိရင်လည်းဒီကျောင်းသားလူငယ်တွေလူဆက်တစ်တွေကလူငယ်အမျိုးသမီးတွေအများကြီးပဲပါလာကျွန်တော်တွေ့ရတယ်ကြောင့်မို့ဒီနောက်ပိုင်းမှာတို့ရဲ့အမျိုးသမီးတွေကအကျိုးသုံးပါလုံးပေါ့နော်ဒီနိုင်ငံရေးမှာအရင်မဆလာခဲ့တဲ့ဆိုင်တော့အများကြီးဒါနိုင်ငံရေးဒီမှာလည်းပါဝင်လာကြတဲ့နိုင်ငံရေးလည်းပို့ပြီးလှုပ်ဆောင်လာကြတယ်အဲ့တော့ကိုဥကျော်ဒီလွတ်တော်တဲ့ဥကျော်ရောက်လာပြီပေါ့နော်ဒီကမှာဆိုတော့သူအမျိုးသမီးခန္ဓာအတွက်တို့ရအများကြီးကိုစားကြည့်တော့ပြောပြရမယ်ဆိုတော့ပမာဥမာရှိတဲ့အလုသမတိတွေအများကြီးဒါအမျိုးသမီးတွေပဲဒါမကြံရတဲ့ဒါအလုသမတိတွေပါဆန္ဒပြရနိုင်ရှိတယ်ပေါ့နော်ဒါအခုရေးရပိုင်ဝင်နေဆုံးရှုံးနေတယ်အကောင်ပြနေတဲ့အတိုင်းမရှိခဲ့ဘူးပေါ့ဒီတော့ကျွန်တော်ကဒီသူ့ရဲ့သတိတွေရဲ့ကိုစားကဥတုလွတ်တော်တွေရောက်သွားမယ်သူတို့ကုစလေသတိတွေရဲ့တောင်းနေအများကြီးပါပါတယ်ဒါတော့ကျွန်တော်တို့ကဒါဥမာတစ်ခုပေးတာပေါ့နော်အမှုကြီးကဏ္ဍကိုအပြည့်တင်ပေးနိုင်ဖို့အတွက်ဒါကျွန်တော်တို့ဒီမှာအများကြီးတောင်းရှိပါတယ်လို့ပြောချင်ပါတ
ယ်နာမည်နိုဗင်ဘာလရွေးကောက်ပွဲမှာနိုင်ငံရေးပါတီတွေအနေနဲ့ကိုစီတောင်းစီးနေမှာအမျိုးသမီးဥယျာဉ်နေပါရတာဟာအမျိုးသမီးတွေအနေနဲ့မောင်တထားမင်းရွက်ဖြစ်နေတော့နိုင်ငံတာဝန်နဲ့အိမ်တော်တာဝန်ထမ်းဆောင်ရမှာဝင်နစ်အားမမျှတဲ့အချက်ဟာအဓိကအကြောင်းဖြစ်နေတယ်လို့အမျိုးသမီးရေးလှုပ်ရှားသူတွေကထောက်ပြခဲ့ကြပါလေ။ဒေါက်တာဒေါ်မီဝင်းမြင့်ကတော့ကန်ထူးသူလို့ဆိုရမှာပါ။2012ဂျာဖြရွေးကောက်ပွဲအနိုင်ရရှိစဉ်ကသူ့ကိုဒီမေကွန်းကိုမေးခဲ့မိပါလေ။သူ့ရဲ့ဖြေချခြင်းနဲ့တူဒီတင်ပါရဲ့အမျိုးသမီးများကန္တာကိုမိကုံးချုပ်ဝတ်ပါလေရှင်
။ပြောရတာဟိုရပြည်သူကလည်းဒါတောင်းပေးရလာပြီဆိုတော့ဒါပြည်သူဒီရဲ့တောင်းပေါ့နော်နိုင်ငံရဲ့ရေးတောင်းတော့ဒါဒီမှာဦးစားပေးရမှာဖြစ်ပါတယ်။ဦးကျမတပီးမြောက်ရတယ်သူတို့ကချက်ပေါ်သူရက်တင်နိုင်ပြီဖြစ်တဲ့အတွက်ကျမရဲ့ခင်မုန်းတရားဒါကျမရဲ့အိမ်တော်တောင်းသူမြောက်ဝီယူမှာဖြစ်ပါတယ်။ကျမနေနေရတော့အိမ်တော်တောင်းကတော့လေးပုံတစ်ပုံလောက်ပဲမှန်းထားပါတယ်။ကျန်တဲ့လေးပုံသုံးပုံကတော့ကျမနေနေတော့ဒီတိုင်းကြီးရဲ့ဘောနောလိုအပ်တဲ့ကျမဦးသတိပေးထားတဲ့အတိုင်းကျမဟိုတကယ်တောင်းကိုထမ်းဆောက်ဖို့ကျမစုဖြတ်တာပါ
ဒေါက်တာဒေါ်မီဝင်းမြင့်ခင်မောင်ကရောဒီနိုင်ငံရေးအလုပ်တဲ့ပုံမှာသူကထောက်ခံအပ်ပြီလား
သူကအပြေအဝါထောက်ခံတယ်သူကလည်းပြောရမယ်ဆိုတော့ဒါဝန်ထမ်းတယောက်ပါပဲသူရဲ့လုပ်တဲ့24နှစ်မှာ1990တခုနှစ်မှာဝန်ထမ်းတွေဟိုမေခိုး30ဖြည့်ခိုင်းတဲ့မှာဟိုဒါညစ်တယ်ဆိုပြီးတော့ဒါသူ first to retire ပြလိုက်တာအေးစရာပါပဲတော့သူကလည်းအနောက်ကတည်းကပေါ့နော်ကျွန်တော်ကတကယ့်ကိုထောက်ခံပေးပါတယ်ကျွန်မထောင်ကြနေတဲ့စတင်နေလုံးလုံးနဲ့ဟိုထောင်စားတပတ်မပြတ်ပေါ့နော်သူကဒါဟိုပြေဝလာပြီးတော့ကျွန်တော်ဆောက်ရှောက်ခဲ့ပါတယ
်ဒေါက်တာဒေါ်မီဝင်းမြင့်ကံကောင်းနေပေါ့
ကံကောင်းပါရဲ့ရှင
Not a novice.